တာရှိမှာခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တွေကတော့မြန်မာနိုင်ငံရန်ကုန်မြို့ကတရားရုံးလွှတ်တော်ရှေ့နေကြီးတွေဖြစ်ကြတဲ့ဦးအောင်သိန်းနဲ့ဦးကိုနီတို့ဖြစ်ကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကသတင်းတရထက်မှာနိုင်ငံတော်သမ္မတကြီးဦးသိန်းစိန်ကနေပြီးပြည်သူဝန်ထမ်းတွေအနေနဲ့အခရီးလိုက်စားမှုကင်းရှင်းရေးအတွက်လက်ဆောင်ပဏာတွေကိုကြက်ငွေ3သိန်းအထိသာခွင့်ပြုမယ်လို့ကြေညာလိုက်တဲ့သတင်းကိုကြားလိုက်ရပါတယ်အဲ့ဒီသတင်းပေါ်ထွက်လာပြီးတဲ့နောက်မှာစာနယ်ဇင်းတွေဆိုရှယ်မီဒီယာတွေမှာပါရည်စရာကာတွန်းတွေရေးသားတာလည်းတွေ့ရပါတယ်အဲ့တော့ဒီလိုကြက်ငွေ3သိန်းလက်ခံတိုင်နေဆိုတာဟာဘယ်လိုများစဉ်းစားစရာဖြစ်နေပါလဲဆိုတာရှင်းနေဦးအောင်သိန်းကိုမေးပြသည်ခင်ဗျဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုများသဘောရပါလဲခင်ဗ
ျဒီပြကျွန်တော်တို့လွှတ်တော်ကလည်းအဲ့ဒါကိုညင်ပြီးတော့လက်ခံနေမယ်သမရပြောတဲ့အတိုင်းသာလိုက်လို့မယ်ဆိုရင်တော့လက်ပေးလက်ယူကိုအားပေးရဆိုတဲ့သဘောမျိုးတက်ရောက်နေတယ်ဗျာ
ဟုတ်ကဲ့
အခြေခံအဖြစ်ပြောမယ်ဆိုရင်တော့အဂရိအဲ့ဒါဒီလက်ပေးလက်ယူကိစ္စနဲ့ဒီအဂရိကင်းရှင်ရေးဆိုတဲ့မူနဲ့ဟာအဲ့ဒါဘလို့မှဆက်ဆက်လို့မရနိုင်တဲ့ဟာကိုသမရကဘာဖြစ်လို့ guideline တစ်ခုချပေးတယ်လဲဆိုတာကျွန်တော်ဘက်ကလည်းကျွန်တော်တော်လေးစဉ်းစားနေပါတယ
်ဟုတ်ကဲ့ခင်ဗျဥက္ကိုနီရောဘယ်လိုသဘောရလဲခင်ဗျအ
ဲကျွန်တော်လည်းဥအောင်သိန်းရဲ့သဘောတူပါတယ်ဗျကျွန်တော်တို့ဒီမှာနည်းနည်းလေးဖြည့်ဆွတ်ပြီးဆွေးနွေးစရာရှိတာကသမရကြီးကလက်နဲ့လက်ဆောင်ကိုခွဲလိုက်တယ်ဗျကျွန်တော်အမြင်မှာ तू က3သိန်းအထိဆိုရင်လက်ဆောင်လို့ तू ကတတ်မှတ်ပြီးတော့3သိန်းကျော်ရင်တော့လက်လို့တတ်မှတ်တဲ့သဘောပေါ့ဗျအ
ဲ့
တော့ကျွန်တော်တို့ဥပဒေပါကလက်ဆိုတဲ့ဟာကတော့ဗျာဒီဒါဆိုလက်ဆောင်ငွေကြေးတစ်ခုရယူပြီးတော့သူကလုတ်ပိုင်ခွင့်အာဏာကိုတလွဲသုံးတာကိုဒါကျွန်တော်တို့ကလက်စားတယ်လို့ဒါလိုပဲပြောကြတာ။အိုးအဲတစ်ချက်စားလဲလက်ပဲဗျာ။တသိန်းစားလဲလက်ပဲ။အဲတော့ဟိုဒီနေရာမှာအတိပ္ပယ်ဖွင့်ဆိုရင်နည်းနည်းလေးရှုပ်ထွေးသွားပြီးတော့ပြည်သူတွေဒီပမာပြောစရာအဲဒီကာတွန်းစရာတွေချိုးစရာဖဲ့စရာတွေဖြစ်လာတာပေါ့လေ။လက်နဲ့လက်ဆောင်ဆိုတာကဒီမှာသူတပရာကြီးရဲ့အတိပ္ပယ်ဖွင့်ဆိုချက်ကတော်တော်လေးကျွန်တော်တို့အားလုံးကိုရှုပ်ထွေးသွားစေတယ်လို့ကျွန်တော်ကဒါလိုမြင်တယ်။အမှန်တော့လက်ကလက်ပဲ3သိန်းလဲလက်ပဲ2သိန်းလဲလက်ပဲ3သိန်းလဲလက်ပဲတော့လက်ဆောင်ဆိုတဲ့အတိပ္ပယ်ကတစ်မျိုးဒီမှာသူ့ရဲ့စိတ်စေတနာကလုံးဝတန့်ရှင်းတဲ့ဖြူစင်တယ်ဆိုတော့ဒီမှာကျွန်တော်တို့ကပြောဆိုစရာဝေဖန်စရာအများကြီးရှိတယ်ဗျာအဲ့တော့ဒီဟာ3သိန်းလား3သိန်းလားဘယ်လိုတမိုးဖြတ်မလဲဗျာဟာလူတစ်ယောက်ကကျွန်တော်လာပြီးတော့သိန်းနဲ့ဆယ်လောက်တနေအောင်ဆရာတာ2သိန်းပဲပေးရပါလေလို့ပြောရင်ကျွန်တော်လည်းမသိဘူးဗျာအဲ့တော့ကျွန်တော်ကလက်ခံထားတော့2သိန်းလားလို့လက်ခံထားမယ်တကယ်တော့သိန်းနဲ့ဆယ်လောက်ဖြစ်နေပြီအမှန်တော့ဦးခေါင်ကြီးကျွန်တော်အမြင်တော့ဒီလက်နဲ့လက်ဆောင်ကိုတံမိုးနဲ့ဖြတ်လို့မရဘူးဒါကစိတ်စေတနာပေးတဲ့လူရဲ့စိတ်စေတနာယူတဲ့လူရဲ့စိတ်စေတနာပဲဆိုင်နေဗျအ
ဲ့တော့
တော်တော်လေးတော့ရှုပ်ထွေးသွားစီတယ်ခင်ဗျာဒီကိစ္စဦးအောင်မင်းပြောသလိုပဲတအားတော့ကျွန်တော်တို့ကပွဲပွဲပြပြရှင်းပေးဖို့လိုတယ
်ဟုတ်ကဲ
့မဟုတ်လို့ရှိရင်ဒီဟာကြီးကကူးဆက်လာမယ်ကအုတ်ချွေးအာနာပိုင်နေ3မိနစ်အထိယူလို့ရတယ်ဆိုရင်ကျွန်တော်တို့တရားကြီးအာနာပိုင်နေကသတိမဲ့ယူတယ်ဗျာ2သိန်းမဲ့ယူတယ်အဲ့ဒါဘာဖြစ်သလဲမင်းစရာဖြစ်လာလိမ့်မယ်ဦးအောင်မင်းပြောတာဟုတ်တယ်
โอเคโอเค
ကျွန်တော်ကဟိုနေကျွန်တော်တို့ကဘာလို့ထပ်မြင်ရမလဲဆိုတော့ဟုတ်လားလက်ဆောင်ပဏာပဲဖြစ်ဖြစ်လက်ပဲဖြစ်ဖြစ်ဟာသမီးမင်္ဂလာဆောင်ပါမင်္ဂလာဆောင်မဖြစ်ဖြစ်ခမရဟိုဟိုဟိုငွေဖလားကြီးနဲ့ကားတော်ကြီးတပုတ်ကြီးဖြစ်ခဲ့ဘူးတဲ့ဟာတွေလည်းရှိတာပဲပေါ့ဗျာ
ရှိတယ်ဟုတ်တာပါဦးခင်ဗျ
ဒီလိုပဲအာနာပိုင်းကြီးဘက်ကိုဟပီးတဲ့ဟာမျိုးဟာဖြစ်ကိုမဖြစ်တင်တာပေါ့နော်ဒါဆန္ဒမူနာဖြစ်ကိုဒါကျွန်တော်တို့ကအရေးယူရမယ်ဆိုပြီးတော့ကျွန်တော်တို့ကဒီလက်ပေးလက်ယူကင်းရှင်းကိုလုပ်နေတဲ့အချိန်မှာသမရကိုယ်တိုင်ကအဲ့ဒီလိုယူ3သိန်းချီကိုလက်ဆောင်ပေးရင်ယူရဲဆိုတာလက်ဆောင်ဆိုတာ3သိန်းပေးပြီးဒီနေ့3သိန်း3သိန်း3သိန်းအဲ့လိုလက်ဆောင်လာလာပေးနေ10ဆိုရင်ဘယ်လောက်ဖြစ်သွားမလဲဗျာ
3သိန်း
30ဟုတ်တာ3သိန်း
30ပါဘူးဆိုပဲတွေ့ကြည့်အဲ့လိုပေးနေတယ်ရရဲဆိုတဲ့သဘောမျိုးလေ
းဟုတ်တယ်ခင်ဗျာအဲ့ဒါကျွန်တော်ဒီမှာကာတွန်းတစ်ခုတော့အဲ့ဒါဘောတွေးလိုက်ရပါသေးတယ်အဲ့တော့3သိန်းကျော်ရဲ့လက်ပေးလက်ယူဖြစ်မှာဆိုလို့တဲ့သူက2သိန်း9000ပဲခွဲပြီးတော့လီပြီးတော့ပေးမယ်ပေါ့ဗျာဒီတော့ကျွန်တော်တို့ဒီမှာအမေရိကန်မှာဆိုလို့ရှိရင်အစိုးရဝန်ထမ်းတွေအရာရန်အရာရှိတွေပေါ်မှာဒီသူတို့စည်းကမ်းသတ်မှတ်ချက်တွေလုပ်ထားတဲ့နေရာမှာအမေရိကန်ဒေါ်လာ20တဲ့တန်ဖိုးကြီးမားတဲ့လက်ဆောင်ပစ္စည်းကိုလုံးဝကိုလက်မယူရဘူးပေါ့ခင်ဗျာအဲ့တော့ဒေါ်လာ20တဲ့ပိုတဲ့ပစ္စည်းဟာဒါဆိုလို့ရှိရင်ဒါတက္ကသိုလ်တစ်ခုကိုလုပ်ငန်းတစ်ခုပြီးမြောက်အောင်တစိုးလက်ဆောင်ပေးတာပဲလက်ထိုးတာပဲဆိုသူတို့ယူဆတယ်အဲ့တော့ဒီလိုတာမန်အားဖြင့်တန်မိုးသိပ်မကြီးမားတဲ့ဟာလေးတွေဆိုရင်လက်ခံလို့ရတာပေါ့လေဥမာစင်ကာပူနိုင်ငံဆိုရင်ကျွန်တော်နေခဲ့ဘူးတယ်ဗျာစင်ကာပူနိုင်ငံမှာဆိုလို့ရှိရင်ဟလာအခုနှစ်စဉ်နှစ်တိုင်းလို့ပါပဲဒီကမ္ဘာအသန့်ရှင်းဆုံးနိုင်ငံတွေထဲမှာလက်ပေးလက်ယူအကင်းဆုံးနိုင်ငံတွေထဲမှာစေနိုင်ငံမှာအမြဲပါတယ်အခုပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်ဒီ Transparency International အဖွဲ့ကြီးကကောက်တဲ့နေရာမှာစင်ကာပူကတတိယအဆင့်မှာကိုရှိတယ်စင်ကာပူနိုင်ငံမှာဆိုလို့ရှိရင်သူကဒီလက်ထိုးတဲ့ရည်ရွယ်ချက်နဲ့လုပ်ငန်းပြီးမြောက်အောင်ဆိုပြီးတော့ ဘာမှပြေးလို့မရအောင်ခုနပြောတဲ့လက်ဖေးဘိုးတော်မှ၄၅ကျပ်၁၀ဘိုးတော်ပြေးလို့မရအောင်နောက်ပြီးတော့ဝန်ထမ်းတွေကိုလည်းပဲဒီလက်ဆောင်ပစ္စည်းဇွတ်အတင်းပေးသွားလို့ရှိရင်ဒီအထက်အရာရှိကိုဌာနအကြီးအကဲကိုဒီဥစ္စာကိုအသိပေးရတံမိုးဘလောက်အထိလက်ခံနိုင်တယ်ဆိုတဲ့တတ်မှတ်ချက်လည်းပဲလုံးဝကိုပေးမထားဘူးဒါပြင်ဒီစင်ကူနိုင်ငံသားတွေကဥမာဗမာပြည်မှာလာပြီးတော့အလုပ်လုပ်တယ်ဆိုလို့ရှိရင် तू ကဒီကအစိုးရအရာရှိတွေကို तू လိုက်လက်ဆောင်ပစ္စည်းပေးလို့မရဘူးဒီလိုပေးတယ်ဆိုလို့ရှိရင် तू တို့ဥပဒေနဲ့ तू တို့ညှိစွန်းတယ်ဒါကြောင့်မို့လို့လဲ तू တို့ကအကင်းရှင်းဆုံးနိုင်ငံဖြစ်သွားတာပဲเนาะအဲ့တော့ကျွန်တော်တို့တိုင်းပြည်မှာနေရာကမှာဒီငွေပေးမှလက်ထိုးမှအလုပ်ဖြစ်တယ်ဆိုတာကြီးကပြည်သူတွေကြားမှာပြောစမှကြီးဖြစ်နေခင်ဗျတရားရေးလောကမှာလည်းပဲဆရာတို့အသိဆုံးဖြစ်မှာပါဟု
တ်တယ်ဗျာကျွန်တော်တို့ကလေဆက်မဆလာခင်မှာဒီမဆလာခင်မှာအဲ့လိုလက်ပေးလက်ယူနော်လုံးဝဒီစနစ်ရလက်မခံပါဘူးဆိုတော့သတ်မှတ်ထားတဲ့ဒုတိယောင်မှအခုရဒီမိုကရေစီခေတ်ကျတော့3သိန်းလောက်ကြီးစမယ်ဆိုရင်နောက်ဆိုသိန်း30လောက်နောက်ဆိုရင်သိန်း300လောက်ကြီးဖြစ်သွားမှာပေါ့ဗျာ
ဟုတ်ကဲ့
ဟဲဟုတ်တာပေါ့ငွေကြီးပေါက်ပွားမှုနှုန်းနဲ့တွက်လို့ရှိရင်ပေါ့ဟုတ်သေးရဲ့ဟုတ်တယ်လား
ဟုတ်တယ်အ
ဲ့တော့ဦးကမောင်ကြီးကျွန်တော်ပြီးခဲ့တဲ့ဒီဇင်ဘာလေအမေရိကရောက်တော့ဗျာကျွန်တော်တို့ဒီကဟိုအန်ဒီယာကျွန်တော်လည်းသွားတယ်ပေါ့ဗျာဖြူဖြူတဲ့နောက်ကျွန်တော်ပြီးခိုင်ချိုးကလည်းဥရှုမောင်ဆိုတဲ့မိတ်ဆွေတယောက်ပါပါတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကတော့ဗျာဟိုဗမာထုံးတာပေါ့ဗျာကျွန်တော်တို့တွေကကြောက်စိမ့်ပရီလေးတွေဆင်းရုပ်လေးတွေပါလေးတွေကျွန်တော်တို့ကလည်းအပတ်တရားပေးဖို့ဆိုယူသွားတော့အဲဥရှုမောင်ကဆင်းရုပ်လေးပေးတယ်ဗျာကျွန်တော်ကအဲ့ဒီအမျိုးသမီးတယောက်ကိုပရီလက်ကောက်ကြောက်စိမ့်လက်ကောက်ကြီးလို့ပြောဗျာပရီပုံစံလေးပေးတယ်ဗျာသူတို့ကမေးတယ်သူကကြောက်စိမ့်ဆိုသူကဒါတော်တော်အဖို့တန်လေလို့ထင်တာအမှန်တော့ကျွန်တော်က9000 6000လောက်ပဲရှိပါတယ
်ဟုတ်ကဲ
့အဲ့ဒါဘယ်လောက်တန်တယ်လဲလို့မေးတော့ကျွန်တော်ကပြောရမှာတော့တမျိုးဖြစ်သွားတယ်ပေါ့လေနားမသိဘူးပေါ့ဗျာအခုကွန်နာပြောတဲ့ဒေါ်လာ20ဆိုတော့အခုကျွန်တော်အခုမှသတိရတာ
ဟုတ်ကဲ့
တကယ်ကျွန်တော်ကမေးတယ်ဘာဖြစ်လို့လဲဗျာလို့ဒါဘာမှကျွန်တော်တို့ရှိမှာတော့တန်ဖို့မရှိပါဘူးလို့ဒါကြောက်စိမ့်ပေးရပစ္စည်းလေးတွေပေါ့လေဒါအလှအပလုပ်ထားတာပါလို့ it maybe $5-6 ပေါ့ဗျာဆိုတော့အဲ့ဒါဆိုရင်တို့ကအဲ့ကျွန်တော်ကဒါဆိုတို့ကလက်ခံတယ်ပေါ့လေသိတတ်ဖို့ရှိရင်တဲ့တို့ကလက်ခံလို့မရပါဘူးတဲ
့ဟုတ်ကဲ့
ကျွန်တော်တို့ကရိုးရိုးသားသားတို့နဲ့ကျွန်တော်တို့ဘာမှလည်းအပေးယူမရှိဘူးအလုပ်လည်းမရှိဘူးစီးပွားရေးလုပ်ငန်းလည်းမရှိဘူးပေါ့ဗျာရောက်တုံးရောက်ခိုက်အပတ်တရဆိုတဲ့သဘောလေးကျွန်တော်တို့ကပေးတာပ
ါဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါတောင်းတော့တန်ဖို့ကျွန်တော်တို့မေးတယ်ဗျာခေါတာဥက္ကမောင်ကြီးပြောသလို20ကျော်ရင်မယူပါဘူးဆိုကျွန်တော်တို့ကအဲ့ဒီမှာဟောတိခဲ့ရတာပေါ့လေဩတို့ရှိရလက်ဆောင်ပေးတာတဆူမဟုတ်ဘူးဟုတ်လားပါမဟုတ်
ဟုတ်ကဲ့
အဲ့ဒါတောင်မှသူကတံပိုးမေးပြီးတော့မှလက်ခံတ
ယ်ဟုတ်တယ်ကျွန်တော်တို့ဒီအဲဒီအရှိတိုင်းမှာတော့ဒီတရုတ်တို့ဂျပန်တို့နော်ကျွန်တော်အရှိတိုင်းမှာတော့ဒီလိုလက်ဆောင်ပစ္စည်းပေးကြတာကတော့ထုံးစံပဲရင်ကျေးမှုတရလို့ဖြစ်နေတာပေါ့လေ
ဟုတ်တယ်ဒါမျိုးလို့
ခုနကပြောခဲ့သလိုလုပ်ငန်းတစ်ခုပြီးမြောက်ဖို့အတွက်လုပ်ငန်းတစ်ခုအောင်မြင်ဖို့အတွက်ကိုတစိုးလက်ဆောင်ပေးတယ်ဆိုတာကတမျိုးလုံတစ်ခုလုပ်ပေးလို့ကျေးဇူးတင်လို့လက်ဆောင်ပေးတယ်ဆိုတာတမျိုးပေါ့နော်ခင်မင်းမှုရှေ့ထားပေးတယ်ဆိုတာတမျိုးပေါ့
ခုန
ဥက္ကဋ္ဌကြီးပြောတော့ကျွန်တော်သွားသတိရတယ်ဗျဟိုအမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ Mrs. Hillary Clinton တာဝန်ထမ်းတော့ကမြန်မာနိုင်ငံကိုသူသွားခဲ့တယ်မှတ်မိကြမှာပါ။အ
ဲ့တော့
သူတဲခဲ့တဲ့ဟိုတယ်ကပိုင်ရှင်ပေါ့နော်လူကြီးတွေကနေပြီးတော့သူတို့ဟိုတယ်မှာလာတဲလို့သူတို့ကကျေးဇူးတင်ဂုဏ်ယူတဲ့အနေနဲ့ Mrs. Clinton ကိုသူတို့တော်တော်တန်ဖိုးကြီးတဲ့ပစ္စည်းတစ်ခုလက်ဆောင်ပေးလိုက်တယ်ခင်ဗျ။ဟုတ
်ငွေဖလားလေးလို့ပြောတယ်ဗျ။
ဟုတ်ကဲ့အဲ့တော့ Mrs. Clinton ကလည်းဒါတော့ယဉ်ကျေးမှုအရာပေါ့နော်သူကလည်းလက်ခံယူသွားပြီးတော့ပြန်ပါလာတယ်အမေရိကရောက်လာတဲ့ခါကျတော့ तू ကဒီမှာသက်ဆိုင်ရာကို तू ပြောတော့ပေါ့ငါတော့ဒီဥစ္စာဒီဥစ္စာငါ့ကိုပေးလိုက်တယ်ဒီဥစ္စာ
ဟုတ်ကဲ
့နင်တို့လုလုလုဆရာရှိတာလုကြပေါ့လေဒီတော့ကသူတို့ရဲ့စီးမင်းဥပဒေအရဒီဥစ္စာတန်မိုးကြီးလွန်အားကြီးတယ်ဆိုပြီးတော့အဲ့ဒီပစ္စည်းကိုဟိုတယ်ပန်းရှင်ကြီးကိုပြန်ပို့ပေးလိုက်တယ်ဆိုတာကျွန်တော်သိလိုက်ရတယ်အဲ့ဒါနေပြည်တော်ဟိုတယ်တကူပါဟု
တ်ကဲ့ကဲ့
ဆိုအဲ့ဒီလောက်အထိအောင်ကိုသူတို့ကသူစီကန်းကိုပေါ့နော်လိုက်နာကြတာကြားရပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျ
ာဟုတ်တယ်ဗျာကျွန်တော်လေးဒီကဒီ American ဟာပုဂ္ဂိုလ်တူနဲ့ကျွန်တော်ကအဲနေခင်မင်းကြီးတော့ပြောဆိုရင်းနဲ့ကျွန်တော်ကဟိုကြောက်စီပကြီးလေးပေါ့ဗျာ
ဟုတ်ကဲ့
ကြောက်စီပကြီးလေးကိုကျွန်တော်ကဒါခင်ဗျားပြောကျွန်တော်လက်ဆောင်ပေးပါတယ်ဒါကျွန်တော်ရှာပါပါပဲဆိုတော့သူကြောက်စီရဲ့ဥစ္စာမြင်လိုက်ကြတယ်သူကသူကဂျိတ်အဲ့ကြည့်ရဲ
ဟုတ်တာပေါ့ဟုတ်တာပေါ့
ဟုတ်တော့ဘယ်လိုလဲဒီပါ
ကျွန်တော်လည်းဘာပြောလို့ပြောမှတော့မသိဘူးဆိုတော့ဒါကြောင့်တကယ်ကိုကြုံခဲ့တဲ့ဟာကြီးဗျာသူတို့နိုင်ငံကြီးကဒီမိုကရေစီနဲ့ထိုက်တန်တဲ့နော်သူတို့ရဲ့ဒီစီကံထိန်းသိမ်းမှုကြီးကမြင့်တယ်ကျွန်တော်နိုင်ငံကဗျာအခုကအဲ့ဒီလိုနမူနာယူရမဲ့ဟာတွေကိုရှော့ချတဲ့ပုံစံမျိုးလုပ်နေတယ်ကျွန်တော်ကပြောလိုက်မယ်အဲ့ဒီလိုဆိုရင်ခင်ဗျားတို့ဒီအခုအာဏာပိုင်ကြီးဒီလူတော်မှာဟလာအင်မတန်မှအထင်ကြီးတောင်ယူရတဲ့ပုဂ္ဂိုလ်ကြီးခင်ဗျားတို့ရဲ့ပိုင်ဆိုင်မှုစင်းတွေကိုဘာဖြစ်လို့ပြည်သူလူထုအောင်ချမပြလဲအဲ့လိုချပြပြီးအဲ့လိုချပြနိုင်တယ်ဆိုရင်သမရာကြီးပြောတဲ့3သိန်းလောက်ထိတော့ကွာသက်သက်ညာညာနဲ့ယူပါစီဆိုရင်တော့ကျွန်တော်ပြည်သူတွေကတမျိုးစဉ်းစားရင်စဉ်းစားပေးလိမ့်မှာပေါ့နော် အခုကသူတို့ရှိမှရှိပြီးတဲ့ပစ္စည်းကိုလည်းထိမ့်ဝက်ထားတယ်ပြည်သူလူထုကိုလည်းပွင့်လင်းမြင်သာသာခြားပြခြင်းမရှိဘူးဘလောက်တိုးတက်နေလဲဘလောက်တိုးမြင့်နေလဲဘယ်လိုအမွေတွေရတယ်လဲနော်ဘယ်လိုနည်းနဲ့ဒီလိုဟာတွေဖြစ်တာလဲဆိုတော့အဲ့ဒီကကျွန်တော်မှစဉ်းစားစရာကြီးအများကြီးရှိတာလေဓာကြီးကအဲ့ဒီဟာကိုလုတ်ကိုမလုတ်သင့်တဲ့ဟာဗျာကျွန်တော်တော်တော်အာအပင်တော့
ဟုတ်ကဲ့ကျွန်တော်တို့ဟိုမြန်မာပြည်သူတွေကြားမှာပေါ့နော်အမြင်အံပြောပြောနေကြတာဒီတရားရေးလောကမှာဆိုလို့ရှင်လဲငွေများငွေနိုင်ပတ်စံရှိတဲ့လူပတ်စံချမ်းသာတဲ့လူကတရားသူကြီးတွေရှေ့နေတွေကိုငွေများများပို့ဟိုပုံပုံပေးပြီးတော့နော်လောက်ကြတယ်ကန်ကြတယ်ဆိုတဲ့စကားမျိုးတွေကြားရတယ်အဲ့တော့အမှုတစ်ခုအကြာကြီးဖြစ်နေတဲ့အချိန်မှာတရားသူကြီးကိုကျွန်တော်ကနှစ်သိန်းခွဲနှစ်သိန်းခွဲဟလာအချိန်ချင်းခါကပေးမယ်ဆိုရင်ရောအဲ့ဒါဒီအဂရီလိုက်စားမှုတဲ့မှာလက်ပြလိုက်ယူမှုတဲ့မှာဟလာအကျုံးမဝင်ဘူးလားပြောစရာရှိတာပေါ့နော်အဲ
့ဒါဝင်တာပေါ့ဆရာကြီးခင်ဗျာတရားမမှုတွေဆိုရင်15နှစ်လောက်ကြာတဲ့အမှုတွေတရားသူကြီးကို6ခွဲရောက်ပြောင်းသွားပြီ
ဟုတ်ကဲ့
ခင်ဗျာနိုင်တဲ့လူကပေးပေးပေးပေးပေးပြီးတဲ့အခါကျတော့ခင်ဗျာသူရှုံးတဲ့အခါကျတော့နောက်ဆုံးတရားသူကြီးရဲ့ရှုံးတဲ့အခါကျတော့သူဒီမှုမှာသိန်း300လောက်ကုန်သွားပါတယ်သိန်း250လောက်ကုန်သွားသိန်း500လောက်ပေးလဲပါတယ်ဒါအနည်းဆုံးစစ်မှန်တော့ကျွန်တော်တို့သိရတာ
ဟုတ်ကဲ့
ဆိုတော့အဲ့ဒီအတန်ကြီးကရှိတယ်ဗျအ
ဲကျွန်တော်ကတော့ဒီလိုဗျဟိုဥပဒေခုနကပြောတဲ့အနေနဲ့ဆက်ဆက်ပါတယ်ဆိုတော့ကကျွန်တော်တို့ဒီတရားရေးဌာနဆိုအတော့ကိုဝေဖန်ခံနေရတယ်ပေါ့ဗျာအမှန်တကလစားတဲ့ပေါ့ဗျာလုပ်ပိုင်ခွင့်ကိုအလွဲသုံးနေဆိုပြီးတော့တော်တော်လေးဝေဖန်ပြောဆိုနေတဲ့အခြေအနေမျိုးမှာအုပ်ချုပ်ရေးဌာနဘက်က3သိန်းအထိကိုဒါလက်လို့မတတ်မှဘူးလက်ဆောင်လို့တတ်ပတ်တယ်လို့ပြောလိုက်လို့ရှိရင်အဲ့တော့ဒီထုံးကိုပေါ့ဗျာဒီနမူနာကိုတရားရေးဘက်ကလည်းခုနဥက္ကဋ္ဌပြောသလိုယူလိုက်မယ်ဆိုရင်အဲ့တော့ဒီတရားမှာပြဿနာကဒါဥပဒေပြဿနာအဓိပ္ပာယ်ဖွင့်ဆိုမှုပြဿနာပေါ့3သိန်းမကျော်ရင်လက်လို့မတတ်မှနိုင်ဘူး3သိန်းကျော်မှလက်လို့တတ်မှနိုင်တယ်ဆိုရင်အခုရှိနေတဲ့ဥပဒေတွေနဲ့ကတော့တော်တော်ကိုကျွန်တော်တို့အယူအဆအတွေ့အခေါ် conflict ပေါ့နော်တာဟဇာတာမဖြစ်တာကြီးပေါ်လာတော့မယ်ကျွန်တော်တို့ရဲ့ဥပဒေအမြင်မှာတော့တိတ်ကိုရှင်းနေပြခဲကလက်ကတကြက်လက်လက်ပဲနှစ်ကြက်လက်လက်ပဲဒီလုပ်ပိုင်ခွင့်အာဏာကိုအလွဲသုံးဖို့ပေးတာအလွဲသုံးခွင့်အနေနဲ့ယူတာဆိုရင်နည်းနည်းများများလက်ကလက်ပဲဒီမှာလက်မှာကျွန်တော်တို့ကဟို3မိန်းကြော်မှလက်3မိန်းအောက်လက်မဟုတ်ဘူးလက်ဆောင်လို့တတ်မှတ်ချက်မရှိဘူးအဲ့တော့ခုတပ္ပရာကြီးကဒီလိုသူ့ဌာနဆိုင်ရာကိုညွန်ကြက်ချက်ကို3မိန်းကြော်မှလက်လို့တတ်မှတ်တယ်3မိန်းအောက်လက်ဆောင်ဆိုရင်ဒီထုံးကိုဒီနမူနာကိုကျွန်တော်တို့တရားရေးဌာနကယူလိုက်ရင်ဟိုအောက်စောစောအဝုံသိပြောသလိုဟိုအောက်ခြေဝန်သားများအထိဆင်းပြီးတော့ဒီထုံးကိုယူလိုက်မယ်ဆိုရင်တော့ဟိုတရားဝင်3သိန်းမကျော်ရင်ဒါလက်လို့မတတ်မှဘူးယူလို့ရတယ်ဆိုတဲ့အတိတ်ပဲမျိုးများဖွင့်လိုက်ရင်တော့တော်တော်ကိုမတွေးရဲစရာပဲဥက္ကဋ္ဌမောင်ကြီးကြီးကျွန်တော်တို့ရှေ့သွားမဲ့ဒီမိုကရေစီနဲ့ကတော့လုံးဝဆန့်ကျင်ပဲဖြစ်လို့ပြောရတော့မှာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုမှတ်မိပါသေးတယ်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ဟိုအရင်တလောကအရင်နှစ်ကတည်းကမွန်ဂိုလီးယားနိုင်ငံမှာသူတို့ဒီဟိုစားညီလာခံတစ်ခုလောက်တုန်းကအဲဒီကဒီလက်ပေးလိုက်ယူကိစ္စတွေကိုပြောသွားတော့ကဒီခုနပြောတဲ့ဒီအဂရီလိုက်စားမှုဟာဒီမိုကရေစီစနစ်နဲ့လုံးဝဆန့်ကျင်တဲ့ဒီမိုကရက်တစ်လူအဖွဲ့အစည်းကိုအင်မတန်ထိခိုက်နစ်နာစေတဲ့အဓိကအကြောင်းတရားတစ်ခုဖြစ်တယ်ဆိုတာတွေသူပြောသွားတယ်ခင်ဗျဆိုတော့ဒီတော့မြန်မာနိုင်ငံမှာဒီအဂရီလိုက်စားမှုကင်းရှင်းစေခြင်းရင်လက်ပေးလိုက်ယူပပျောက်စေခြင်းရင်နော်ဘယ်လိုဖြစ်သင့်လဲဆိုတာဒီပညာရှင်တွေအနေနဲ့သိသိချာချာနဲ့နဲ့စဉ်းစားသိမိလို့ထင်ပါတယ်ခင်ဗျဟု
တ်တယ်မှန်တယ်ဥက္ကမောင်ကြီးကျွန်တော်လည်းအဲ့ဒါတော့ထောက်ခံတယ်ဒီနေရာမှာအဲ့ဒီကျွန်တော်တို့ပေါ့ဗျာဒီ mindset တွေပေါ့ရှေ့ကရှိခဲ့တဲ့အယူအဆတွေနောက်ရှေ့ကရှိခဲ့တဲ့ဥပဒေနဲ့လက်တွေ့ဆောင်ရွက်ချက်တွေကိုကျွန်တော်နည်းနည်းဆွေးနွေးခြင်းတယ
်
ကျွန်တော်တို့အတိုင်းမြန်မာ1862ခုနှစ်ခေတ်ကပြဋ္ဌာန်းခဲ့တဲ့ရာဇသတ်ကြီးဥပဒေမှာလည်းဒီတစိုးလက်ဆောင်ယူနေပတ်သက်တဲ့ဥပဒေတွေရှိတယ်ဗျာဒါမျိုးလို့ဒီကောင်ပြတ်တာလည်းနေတယ်ထိရောက်ပုံလည်းမရှိဘူးအဲ့ဒီအခါကျတော့တစ်ခါ1948ခုနှစ်မှာအဂရီလိုက်စားမှုတာမီဥပဒေဆိုတာပြဋ္ဌာန်းနေဗျာကျွန်တော်တို့ 41C42 တို့ A42 တို့ပေါ့ဗျာအဲ့ဒီမှာလည်းပဲထောင်နာပြင်းပြင်းထန်ထန်နေပေးတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့အရေးယူမှုတွေအတော်အတန်ရှိခဲ့တယ်မဆလာခေအထိနည်းနည်းပါးပါးကျွန်တော်တို့တွေ့သေးတယ်ဗျနောက်ပိုင်း88ဒီဘက်နောက်ပိုင်း90အတွင်းကျတော့အဲ့ဒီဥပဒေနဲ့အရေးယူတာလုံးဝကိုမရှိတော့ဘူးအခုတခါဒီဘက် 2017 နောက်ပိုင်းပေါ့ဗျာဒီအပြုတ်အခုကြောင်းကာလမှာနောက်ထပ်လက်ပြလိုက်ယူဟိုဥပဒေဆိုပြီးတော့တခါထွက်လာပြန်တယ်အဲ့တော့ဒီလက်ပေးလက်ယူကိုတားပြဖို့သူတို့ကဥပဒေတွေတစ်ဖက်ကနေပြီးတော့အမျိုးမျိုးတိုးတက်ပြဋ္ဌာန်းနေပြီးတော့ဒါတွေကိုထိထိရောက်ရောက်အကောင့်ထဲဖယ်ထိမ့်သိမ့်တာအရေးယူတာကိုလုတ်ဖို့ဘက်ကိုအားဆိုင်ရမယ်အစားခုနကအခုလိုပေါ့ဗျာအော်စရာကောင်းလောက်အောင်3သိန်းအထိရတော့လက်လို့မတတ်မှတ်ဘူး3သိန်းကျော်မှလက်လို့တတ်မှတ်တယ်ဆိုတော့ရှေ့ကထုတ်ခဲ့တဲ့ဥပဒေတွေရဲ့ရည်ရွယ်ချက်နဲ့အခုနောက်ဆုံးသမ္မတကြီးထုတ်တဲ့ညွှန်ကြားချက်ကတော့သဟာဇာတမဖြစ်ဘူးဗျာတော်တော်ကိုဝေဖန်စရာကောင်းနေတယ်လို့ကျွန်တော်တို့အဲ့လိုဥပဒေရှိတော့ကနေပြောခြင်းတယ် ့ဝုံသိန်းကောင်းနည်းနည်းပြောပါဦးမြာကျွန်တော်ပြောတာဝုံသိန်းမျိုးလို့သဘောရတယ်
ဟုတ်ပါတယ်ကျွန်တော်လူလဲအဲ့ဒီလိုပဲပေါ့နော်ဟိုတရားရုံးနေသွားနေတယ်အရှိပတ်စီရလဲဘာပဲပြောပြောဟာသူလဲလူကျင်တာပဲပေါ့ဗျာဟာသူတို့သရာလို့ထောင်တစ်ထောင်မျိုးနှစ်ထောင်မျိုးပေးရင်သူတို့ကနောက်ပိုင်းဆိုယူရောမှာမဟုတ်တော့ဘူးသူတို့ကဆော့ဆော့လူနှစ်သိန်းကျော်လောက်ကြီးတောင်းလာမယ်ဆိုတော့အဆင်မပြေချင်ဖြစ်တယ်သူကျွန်တော်တို့ကဒီတရားရုံးနေမှာမှုတွေကြီးကဖြစ်နေတော့မှအဲ့လိုနှစ်သိန်းမျိုးသုံးသိန်းမျိုးပေးနိုင်တဲ့မှုတွေမရှိဘူးသူတို့လည်းအဲ့ဒါကြီးကိုခင်ဗျခွင့်ပေးလိုက်မယ်ဆိုရင်ခင်ဗျကျန်တဲ့အမှုတွေသေဖို့ရပြင်ပြီးတော့ဗျာဆိုတော့ကျွန်တော်တို့မှာကအဲ့ဒီကိစ္စကြီးကတော်တော်လေးဟိုဒီတရားကြီးဘက်ကပိုအရေးကြီးရယ်နော်ခင်ဗျတရားကြီးအခုမှခင်ဗျတရားသူကြီးလက်ဆောင်လက်ဆန်းကြီးကပုံစံမျိုးစုံရှိတယ်ဟဲ့ပြည်တံအပြစ်ပေးမယ်ဆိုရင်ဘယ်လောက်ရှိနိုင်လဲပြည်တံတစ်နှစ်ရောက်ရင်ဘယ်လောက်ရှိနိုင်လဲပြည်တံဘယ်နှစ်နှစ်ရောက်နိုင်လဲဆိုတော့တစ်နှစ်ကနေပြီးတော့သုံးနှစ်ထိဆိုရင်တစ်နှစ်လည်းပေးလို့ရတယ်သုံးနှစ်လည်းပေးလို့ရတယ်နှစ်နှစ်လည်းပေးလို့ရတယ်ဆိုတော့အဲ့လိုပုံစံမျိုးတွေနဲ့ပြည်တံအတိုးချော့ပေါ်မှာငွေကြေးကိုလက်ကိုကစားသွားနိုင်တယ်ဒါတည်းရရှိနေတဲ့အနေအထားမျိုးတွေကသူတို့အထက်ကလူကြီးတွေဆိုတာမသိဘူးလားသူတို့လည်းဒီလိုဘဝတွေကိုဘယ်လိုပုံစံနဲ့သူတို့အထုတ်ရေးရန်တရားတွေမှာသူတို့လည်းဘယ်လိုဖြတ်သန်းလာလဲအဲ့တော့နိုင်ငံတကာရဲ့ပုံစံနဲ့ကြည့်မယ်ဆိုရင်ခင်ဗျစဉ်းစားကြည့်ဗျကျွန်တော်ရှိမှလာရောက်စီဝေးလုပ်ကြမယ်လူတွေကရှင်းတော့ရှောက်သူဗျမင်းတို့ရှိရအန်ဒါဒီဗယ်ကသိပြီးတော့စကားဆပြောတယ်ဘယ်ဝင်ကြီးနဲ့တွေ့ရင်အနည်းဆုံး9000ရဆတင်ရတယ်ဆိုတာဟောအဲ့လိုမျိုးတွေအစင်းကြီးဖြစ်လာတယ
်ဟုတ်ကဲ့
နော်ခင်ဗျအဲ့လိုကြီးဆက်ပြီးတော့ဖွင့်ထားရင်အဲဝင်းကြီးနဲ့တွေ့ဖို့အဆင်ဆွဲစေရပိုတော်မြင့်နေဦးမယ်ထင်တယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဟိုအင်တာနက်ထဲမှာလိုက်ပြီးတော့ပေါ့နော်ရှာဖွေပြီးတော့ဟိုကြည့်ပါတယ်ကျွန်တော်တို့အိန္ဒိယနိုင်ငံနေမှာဘယ်လိုရှိမလဲဆိုတော့လိုက်ရှာကြည့်တော့ထိုင်းနိုင်ငံမှာဆိုလို့ရှိရင်ဒီအစိုးရဝန်ထမ်းတွေကသူတို့ဘတ်ငွေ3000အထိဒီလက်ဆောင်ပစ္စည်းလက်ခံနိုင်တဲ့ဘတ်ငွေ3000ဆိုတော့အကြမ်းပြင်းအဖြစ်တော့အမေရိကန်ဒေါ်လာ100ပေါ့ဗျာ
နော
်ဟိုဗီယက်နမ်နိုင်ငံမှာဆိုလို့ရှိရင်ဗီယက်နမ်ကသူကဒီအမေရိကန်ဒေါ်လာ90အထိသူကခွင့်ပြုတယ်။ဒီ90ကျော်လို့ရှိရင်တော့အထက်ကိုတင်ပြရတယ်နော်တော်တော်တန်ဖိုးရှိတဲ့ဟာမျိုးရပါတယ်ဆို။နောက်ခုနကပြောလို့ကျွန်တော်တို့လီပြီးတော့ပေးနေဘယ်နဲ့လုံမလဲဆိုတော့ဥမာအမေရိကန်မှာဆိုလို့ရှိရင်သူကတစ်ခါပေးရင်ဒေါ်လာ20တဲ့တန်ဖိုးမကြီးစရာဘူးလို့ပြောထားပေမဲ့လို့အလီလီပေးလို့မရအောင်လို့တစ်နှစ်လုံးဆိုလို့ရှိရင်ဒီလူပုဂ္ဂိုလ်တယောက်ရှိရနေပြီးတော့ဒေါ်လာ90တဲ့ပို့ပြီးတော့မယူရဘူး။အဲ့လိုလက်သတ်မှတ်ချက်လေးလုပ်ထားတယ်ခင်ဗျ။ဟုတ
်ကဲ့
အဲ့တော့ကျွန်တော်တို့ရှိမှာအဲ့လိုတမ်းမှတ်ချက်တွေလုပ်လို့မရဘူးလားနော်စဉ်းစားကြရပြီပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာအပ္ပန်တော့ကျွန်တော်တို့ဟိုကြိုက်ကိုမကြိုက်တာဥက္ကမောင်ကြီးအမှန်ပြောရရင်တော့အဲ့ဒီလိုဘယ်အတိုင်းတာအထိကိုလက်ဘယ်အတိုင်းတာအထိကတော့လက်ဆောင်လို့တတ်မှတ်တာကိုကမမှန်ဘူးဗျဒီဟာတွေကတော့တကယ်ဟိုစိတ်နဲ့စိတ်ထားစိတ်စေတနာနဲ့ဟလာနောက်ဆက်တွဲဆောင်ရွက်ပေးရမယ့်ကိစ္စတွေနဲ့သူကဆက်ဆက်နေတယ်ကျွန်တော်ကတော့အဲ့ဒါကိုရှင်းရှင်းလင်းလင်းဟိုဥပဒေကြောင်းအရာပဲခင်ဗျာတစ်ကြက်ယူနှစ်ကြက်ယူလက်ဆိုတာလက်ပဲကျွန်တော်တို့ကဒီလိုတတ်မှတ်ခြင်းနဲ့အဲ့ဒါကိုသုံးသိန်းမပြည့်လို့လက်မဟုတ်ပါဘူးလို့တော့ပြောရင်ကျွန်တော်တို့ဥပဒေမျက်စိနဲ့ကြည့်တဲ့အခါကျတော့ဒါမမှန်ဘူးဗျ
ခင်ဗျအမှုတစ်ခုမှဗျာအမှုတစ်ခုမှတေလို့ကျွန်တော်တေမမှုမှလည်းတေလို့တေပြန်ရှိတယ်နော်ပြစ်မှုမှလည်းတေလို့တေခန့်ရှိတယ
်ဟုတ်ကဲ့
အနည်းဆုံးသုံးသိန်းကိုတေလို့တယောက်ရှိရသုံးသိန်းယူမယ်နောက်တေခန့်ရှိရသုံးသိန်းယူမယ်ဆိုရင်ဒီ6သိန်းပြည့်မသွားဘူးလားဒီပုဂ္ဂိုလ်ကနှစ်ခုခွဲပေးတာလေ
ဟု
တ်ကဲ့အဲ့လိုမျိုးဖြစ်တိုင်းဘယ်လိုလုပ်မလဲ
ဟုတ်တယ်လေဟုတ်တယ်လေ
အာစဉ်းစားရမယ
်ဒီနေ့ဥက္ကဋ္ဌကနောက်ဆုံးကျွန်တော်အင်တာနက်မှာအခုညနေကတွေ့ခဲ့တယ်ဗျာဒီလိုဥက္ကဋ္ဌမောင်ကြီးဟုတ်ကဲ့အင်တာပုံလေးပြထားတယ်ခင်ဗျာ
ခင်ဗျာ
ပြီးတော့အင်တာပုံလေးဘိုးတိုင်းအင်တာလေးပြထားတယ
်ဟုတ်ကဲ့ဟုတ်ကဲ့
ပြီးတော့ဘေးမှာစိုက်မုတ်ကလေးကိစ္စပြီးလေရေ3ပုံလောင်းပါတဲ့ဆိုရေဆိုတာကျွန်တော်ရှင်ပိုက်ဆံကိုပြောတာလေ
ဟုတ်ကဲ
့အဲ့ဒါပုံဆိုတာတသိန်းကိုပြောတာ
ဩ
ခင်ဗျာဒီကာတွန်းဆရာတွေကလည်းတော်လိုက်တာဗျာ
အအများကြီးပဲခင်ဗျာကာတွန်းတွေတွေ့ရတယ
်ကိစ္စပြီးလေရေ3ပုံလောင်းပါဆိုတော့ဟာဆိုတော့ဒါတွေကတကယ့်ကိုတာဟိုတုံ့ပြန်ချက်တွေပေါ့လေဒီသမရကြီးရဲ့ညွှန်ကြားချက်အပေါ်မှာဒါတွေကျွန်တော်တို့ကသတိပြုရမယ်ဒါတော်တော်ကိုအရေးကြီးတယ်ဟိုကတ်တုံးဆရာလဲသူပေးတဲ့ message ကတိောက်တယ်လေ
စောစောဥက္ကဋ္ဌကြီးပြောသွားတယ်တင်ပါတယ်ဟာဟိုဥပစာပေါ့နော်သူမူလရည်ရွယ်ချက်ကဘာလဲဆိုတာနော်စီဇန်နာတရာတရားအလျောက်တုံယုံတန်ယုံလက်ဆောင်ပေးတာကတမျိုးပေါ့ဗျာ
ဟုတ်ဘာမျိုးကိုချက်မှမရှိဘဲနဲ့ပေးတာတမျိုးလေ
အမှုပြီးရောဒီအမှုကိစ္စတခုပြီးမြောက်အောင်လို့နော်ဒါလက်ထိုးတယ်ဆိုတာကဒါရည်ရွယ်ချက်ကကောင်းကုန်မကောင်းတာ
ဟုတ်ဥအောင်သိန်းပြောတာတရားရေးပဲပေါ့လေအခုသမ္မတကြီးကအုတ်ချုပ်ပြီကျွန်တော်ကအုတ်ချုပ်ရေးအာဏာပိုင်ကိုကောဘာအတွက်လက်ဆောင်ပေးရမှာလဲဟုတ်လားလက်ဆောင်မှာသူကနှစ်မျိုးလေသူသမီးမင်္ဂလာဆောင်နေဟုတ်လားအယူသားဆွေမျိုးသားချင်းတယောက်အနေနဲ့ဟောကျွန်တော်တကယ်ချင်းရဲ့သမီးမို့လို့ကျွန်တော်ကပေးတယ်ဒါကတမျိုးဗျာ ဘာမှသွေးသားမတော်ဆက်တဲ့ခုနကကုန်တယ်ရီကလာပြီးတော့ခုနဥအောင်သိန်းပြောသလိုမော်တော်ကားတော့ပြီးတာလို့ဘာလို့ကြတော့စစတာအရေးကြီးကွာပါပြီလေကျွန်တော်ကလက်ဆောင်နဲ့ဒီလက်နဲ့ကတော်တော်ကိုကွာတာဟုတ်ဗ
ျ
ကျွန်တော်ကအဲ့ဒီအပေါ်မှာပဲကြည့်ချင်တာဆောင်ဆိုခင်ဗျလက်ဆောင်ကကျွန်တော်နဲ့ဟလာခင်ဗျနဲ့အရာချင်းနေတယ်ကျွန်တော်ခင်ဗျပြေးမှာပေါ့ဗျာဟလာတော့ချိတ်ကလေးတစ်ခုကျွန်တော်ဘေးကပြန်လာလို့အမှတ်တရပေါ့ဗျာဟလာခင်ဗျသတ်သမီးမင်္ဂလာဆောင်နဲ့ကျွန်တော်ပြေးမှာပေါ့ကလေးကင်မွန်တက်ကျွန်တော်ပြေးမှာပေါ့ဗျာလက်ဆောင်ဆိုတဲ့အတိပယ်ကလုံးဝတန့်ရှင်းတဲ့အတိပယ်မှာပဲရှိတယ်လက်ဆောင်ကဘယ်လုံးဝမတန့်ရှင်းတဲ့အတိပယ်ဟုတ
်ကဲ့
ဒီနှစ်ခုကို3သိန်းရဲ့ဟိုဘက်နဲ့ဒီဘက်3သိန်းရဲ့ဟိုဘက်ဆိုလက်ဒီဘက်ဆိုလက်ဆောင်ဆိုတာတော့ဘယ်လိုမှကျဆုံးနားလဲမလဲနိုင်ဘူးလက်ခံလို့လည်းမရဘူးဦးခင်မောင်ကြီး
ဦးခင်မောင်ကြီးဗမာစကားတခုရှိတယ်ဗျမာစကားတခုရှိတယ်ဗျနော
်ဟုတ်ကောနေတော့ဗျအ
ဲဝင်းအဲဝင်းသိင်းတမတ်တဲ့ဝင်းကြော်သိင်းတကြက်တယ်ဗျအေးနော်ဟာနေလို့ဥပမာလေးပဲဝင်းသိင်းတမတ်နော်အဲဝင်းသိင်းတမတ
်ဦးခင်မောင်ကြီးဟုတ
်ကဲ့
ဘာလို့ဟောမင်းကြော်တာသိနေရှိတယ်ဝင်းသိင်း
မျက်နှာရှိနေတာဦ
းဝင်းသိင်းတဲ့ခါကျတော့သူကတေသွားပြီလေ
ဟုတ်ပြီ
တမတ်မင်းရတယ်ဝင်းကြော်သိတော့ဝင်းကြီးကငုတ်တူကြီးရှိတဲ့ခါကျတော့တမတ်ပြေလို့မရဘူးဗျာဝင်းကြီးမြောင်ချက်ပေးပါဗျာ
ကဲ
ဘောဘေးရတော့တော့ပဲဗျာ
စကားကောင်းနေကြတယ်အချိန်ရမရှိတော့ဘူးခင်ဗျအဲ့တော့ညီကုန်းကျော်အနေနဲ့တူတူတုတ်တုတ်ကလေးပဲကဲပြောစရာရှိသေးရင်လည်းပြောလိုက်ပါအောင
်အိုးအောင်မင်းပြောပါခင်ဗျဟုတ
်ကဲဗျာခင်ဗျာလပိလက်ယူဒိုးရံသူဆိုတဲ့ဥစ္စာကြီးကိုစိုင်းမှုကြီးကတော့ပြန်ပြီးတော့တစားစားပြန်တက်လာပြီလို့ပဲကျွန်တော်ပြောလိုက်ချင်ပါတယ်ဗျာ
ဟုတ်ပြီခင်ဗျဟု
တ်ပါတယ်ဟုတ်ပြ
ီဥကုန်ညော
လပိရံသူပေါ့ဗျာလက်ဆောင်မင်းရံသူမဟုတ်ဘူးပေါ့ဗျာကိုအောင်ကြီးကကျွန်တော်လည်းတူတူပဲသူတို့ပြောတာပေါ့ဗျာဟုတ်တယ်လား
ကောင်းပါပြီကောင်းပါပြီဒီမှတ်ချက်တင်နေပဲကျွန်တော်တို့ဒီစကဝိုင်းကိုညီကုန်းချုပ်ပြရစီခင်ဗျအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကျွန်တော်တို့ရှင်းနေကြီးဥအောင်သိန်းကိုရောရှင်းနေကြီးဥကိုနီကိုရောကျေးဇူးအထူးပဲတင်ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျရပါပြီ
ဟုတ်ကဲ့ခင်ဗျတော်တာရှင်ပေါင်းလဲကိုစိတ်နှစ်ပြားစမ်းမွှန်လန်းကြပါစေခင်ဗျ